င်္ဂလာညချမ်းမှာသောရရှင်များရှင်အင်္ဂါနေ့ညချမ်းတရက်လေးလိုက်အစီအစဉ်ကနေကြိုဆိုပါတယ်ဒီကနေ့မှာတော့ကျွန်တော်တို့ဒီမြမငိမ့်ချမ်းရဲ့အလားအလာကိုဆွေးနွေးကြဖို့ပါရှင်အစိုးရသည့်တက်လာပြီးတဲ့နောက်မှာပဲဒီတက်မတော်ဘက်ကအခုအစိုးရသည့်သက်တမ်းမှာငိမ့်ချမ်းရေးရဖို့မျှော်လင့်တယ်လို့ပြောဆိုလာတယ်လို့ပဲပြည်သူလူထုရွေးကောက်တင်မြှောက်ထားတဲ့ပထမဆုံးသောအရသာအစိုးရသည့်ကလည်းငိမ့်ချမ်းရေးလုပ်ငန်းစဉ်ကိုအခုအစပြိုးနေပြီလို့အစပြိုးဖို့ဒါပြင်ဆင်နေကြပါပြီဒီလိုအခြေအနေမျိုးမှာငိမ့်ချမ်းရေးအတွက်သက်ဆိုင်ရာအဖွဲ့အစည်းအသီးသီးကအပေးအယူအလျှော့တင်းတဲ့စိစက်ညှိနှိုင်းနိုင်မဲ့အလားအလာအခြေအနေမျိုးဘလောက်ထိရှိလာမလဲဘာရီများအလျှော့တင်းတွေလုပ်လို့ရနိုင်မလဲဆိုတာကိုကျွန်တော်တို့ဒီညပိုင်းမှာဆွေးနွေးကြဖို့ပါရှင်ပင်နိုင်ဆွေးနွေးပေးဖို့အတွက်ကတော့ရခိုင်အမျိုးသားကောင်စီရဲ့အထွေထွေအတွင်းရေးမှူးဦးထွန်းစောကိုဖိတ်ထားပါရယ်။နောက်ဒီဝိုင်းရင်သတင်းစာဆရာဦးစီသူအောင်မြင့်ကိုလည်းဖိတ်ခေါ်ထားပါရယ်။တက်မတော်ဘက်ကပြည်လဲရေးဆွေးနွေးလူစိတ်အပေါ်မှာဆရာဦးထွန်းစောတို့ဘက်ကဘလို့များရှုမြင်ပါလဲရှင
်။အခုတက်မတော်ကာကွယ်ရေးဦးစီးချုပ်ကသူ့ရဲ့သတင်းစာရှင်းလင်းပွဲမှာနောက်ဆုံးပြောသွားတဲ့ကလုံးကတော့ဒီတက်တက်ကာလာအတွင်းမှာငင်းချင်းရေးကိုအဓိကဦးစားပေးပြီးလှုပ်ရှင်နေပေါ့လေ။နော်။ငင်းချင်းရေးကိုလည်းမြန်မြန်ရကျင်တယ်လို့ပြောပါရယ်။ကျွန်တော်မြင်တာကတော့ငင်းချမ်းရေးနဲ့ကျွန်တော်တို့စစ်ဘက်နဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးနဲ့ကထပ်တူကြနေပါတယ်ကျွန်တော်တို့စစ်ဘက်နဲ့ဖက်ဒရယ်ပြည်ထောင်စုမြန်မြန်တိဆောက်နိုင်လေလေငင်းချမ်းရေးကမြန်မြန်ရလေလေဖြစ်မှာပါအဲဒါကြောင့်ကျွန်တော်တို့ဒီထပ်တူကြနေတဲ့စစ်ဘက်နဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးကိုအားကျုံးမဲ့တက်လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ငင်းချမ်းရေးနဲ့မြန်မြန်ဟိုပါပေါ့နော်လက်တကမ်းမှာရောက်ရှိမယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်
ဆရာဦးစီသူအောင်မြင့်ဒီတက်မတော်ရဲ့ပြောကြားချက်အပေါ်မှာဆရာဘလို့များဟိုကနဦးပြောလို့ပါလဲရှင
်။အဲတက်မတော်ရဲ့အခုပြောကြားချက်ဒီကဟိုပြေချသုံးချက်ကြီးရဲ့အရေးသမရဦးသိပ်ပင်လက်ထက်မှာအဲသူတို့ခြံဆွဲထားတဲ့အဲသူတို့ရဲ့ဟိုရည်ရည်ချက်အတိုင်းနဲ့သူတို့ပြောနေတဲ့ဟာတွေကျွန်တော်တို့သတိပြုပါတယ်။အဲဒါကဘာလဲဆိုတဲ့ခါကျတော့ဒီလက်ရည်ပြီးတော့သာဝရငြိမ်းချမ်းရဖို့ဆိုရင်ပထမတစ်ချက်မှာအပြစ်ခတ်ရက်ဆွဲတာတွေအရင်လုပ်ရမယ်။အပြစ်ရဲ့အပြစ်ခတ်ရက်ဆွဲအမှတ်ထိုးထားတဲ့ဒီ SCA စာချုပ်ရဲ့အကြီးနိုင်ငံရေးဆွေးနွေးပွဲတွေကျင်းပမယ်။အဲဒီနိုင်ငံရေးဆွေးနွေးပွဲတွေမှာရလာတဲ့သဘောတူညီချက်တွေကိုဖြတ်တော်ရဲ့သဘောတူညီချက်နဲ့အတူအဲဒါဖွဲ့စည်းပုံအခြေခံဥပဒေမှာပြင်ဆင်ပြီးရယ်ဒါအမြဲတမ်းဟိုသာဝရတည်ပြီးနေတဲ့နိုင်ငံရေးသွားမယ်ဆိုတော့အစီအစဉ်အတိုင်းမှာပဲသူရက်ခံနေတာကိုတွေ့ရပါတယ်။ပြီးတော့မှနောက်အပြစ်ခံရက်စရည်လက်မှတ်မှာလက်မှတ်မထိုးသေးတဲ့အခုကိစ္စနဲ့ပတ်သက်ပြီးတော့လည်းအရင်တိုင်းလိုသူရက်တည်နေတာတွေ့ပါတယ်အဲ့ဒါဘာလဲဆိုတော့ကျတော့အဲကိုနာလောကအခုမရှိတက်ပွဲတွေဒါဖြစ်ပွားနေတဲ့အေးရခိုင်တက်ဖွဲ့ပြည်မကုကန်တက်ဖွဲ့တောင်ပလောင်တက်ဖွဲ့တွေနဲ့ပတ်သက်လို့ဒီဖွဲ့တွေကတော့အတိမပြုဖို့အကြောင်းမရှိဘူးဒီဖွဲ့တွေကလက်သက်ဟိုဘာလဲစုမှုလိုရဲအပြည့်အကုန်လုံးဂျင်နာတွေကိုဥပဒေပေါင်းတွေကနေတောင်းရမယ်ဆိုတဲ့ဟာတွေကိုဟိုသူတို့အဲ့မှာပြောဆိုထားတာရှိပါတယ်ပြောလို့ဆိုရင်တော့တက်မတော်ရဲ့ဒီငြင်းငြင်းရေးနဲ့ပတ်သက်တဲ့ရက်တည်ချက်ကအရေးသမရဦးသိပ်ကလက်ထက်မှာလုပ်ခဲ့တဲ့ညီညွေးလုပ်ငန်းစဉ်တွေအတိုင်းပဲဖြတ်ပြီးတော့ရက်ခံနေတယ်လို့ကျွန်တော်အဲ့လိုပဲနားလည်ပါလား
။ဟုတ်ကဲ့ပါရှင်။ကျွန်မဆရာဦးထွန်းစောကိုတစ်လှည့်ပြန်ပြီးတော့မေးခွန်းလေးတစ်ခုမေးချင်ပါတယ်။အဲ့တော့ခုနကဆရာဦးစီသူအောင်မြင့်ပြောသွားသလိုပါပဲတမတော်ဘက်ကအရင်ဟိုသမရဦးသိပ်စိန်လက်ထက်တုန်းကဟိုသူတို့လက်မခံနိုင်ခဲ့တဲ့ဒီတိုင်းသားလက်နက်ကန်အဖွဲ့တချို့ကိုအခုလဲလက်ခံလို့စိတ်ရှိပုံမရပါဘူးသူတို့လဲဒါပြက်ပြက်သားသားပြောတဲ့အနေထားရှိပါတယ်အဲ့တော့အခုအပြစ်မရက်သေးတဲ့တိုင်းရင်းသားလက်နက်ကန်အဖွဲ့စည်းတွေအနေနဲ့အားလုံးပါမှအပြစ်ရနိုင်မယ်ဆိုတဲ့ရည်တည်ချက်ကနေဘလောက်ထိများအလျှော့တင်လုံနိုင်မယ်အနေထားမျိုးရှိပါလဲဆရာဘလို့များယူဆပါလဲ
ဟိုကျွန်တော်တို့ဘက်ကတော့လိုက်လျောနိုင်ဆုံးအခြေအနေကိုပြီးခဲ့တဲ့သမရဦးသိန်းစိန်ဆိုရလက်ထက်ကလေးကကျွန်တော်တို့ကြိုးပမ်းပြီးဖြစ်ပါတယ်အခုလည်းပဲလိုက်လျောနိုင်ဆုံးအခြေအနေကလည်းပဲအဲ့ဒီကအနေဆုံးအနေထားကိုရောက်သွားတဲ့အနေထားမှာရှိပါတယ်။အနေဆုံးပြောမယ်ဆိုလို့ရှိရင်တော့လိုက်လျောနိုင်တဲ့အနေထားကလက်မတော်ကအစိုးရကနေပြီးတော့မှကျွန်တော်တို့အတိမတ်မပြုတဲ့မမက်ရေးထိုးခွင့်မပြုတဲ့အဖွဲ့အစည်းတွေကိုစီးရေးနိုင်ငံရေးလူမှုရေးအမှခံချက်တွေပေးဖို့လိုပါတယ်။အာစီးရေးရဆိုလို့ရှိရင်သူတို့ကိုပြစ်ခတ်တိုက်ခိုက်မှုမလုပ်ရဘူးဆိုတဲ့အမှခံချက်ပေးဖို့လိုတယ်။နိုင်ငံရေးရဆိုလို့ရှိရင်တော့နိုင်ငံရေးဆွေးနွေးပွဲကိုတခြားသောတိုင်းဒေသနဲ့ကံတော်လှန်ရေးအဖွဲ့အစည်းတွေနဲ့တန်းတူရေးတူပေါ့နော်။ပါဝင်ဆွေးနွေးဆုံးဖြတ်ခွင့်တို့တန်းတူရေးတူရရှိပြီးမှတက်ခွင့်အဲ့လိုမျိုးအာမခံချက်ပေးဖို့လိုမယ်။လူမှုရေးရဆိုလို့ရှိရင်သူတို့ရဲ့သက်ဆိုင်ရာနေနေတွေမှာတော့ကျွန်တော်တို့ဒေသခံတွေဒုက္ခရောက်နေတာတွေရှိတယ်။အဲ့ဒီတွဲနေပြီးတော့မှလူသားချင်းစာနာမှုကူညီအထောက်ပံ့တွေကိုအဲ့ဒီနေရာကိုတော့လက်လက်ပြီးတလောက်နော်။ကျွန်တော်တို့ assessment လုပ်လို့ရတဲ့ပုံစံမျိုးအခွင့်ပြုပေးဖို့လိုပါတယ်ဒီလိုအနေဆုံးအဆင့်ကျွန်တော်တို့ကနော်အပေးယူလုပ်ခဲ့တဲ့ချော့တင်လုပ်ခဲ့တဲ့ကိစ္စတွေရှိပြီးဖြစ်ပါတယ် ဒါကိုတစ်ဖက်ကနေပြီးတော့မှလက်မခံခဲ့တဲ့အတွက်ဒီနေ့ထက်ဒီမဖြစ်လာဘူးပေါ့ဆိုအားလုံးပါဝင်ရေးကိုထပ်ပြီးတော့ပြောရမယ်ဆိုလို့ရှိရင်အဲ့ဒီအနည်းဆုံးလိုအပ်ချက်ပေါ်မှာတက်မတော်ဘက်ကအစိုးရဘက်ကဘယ်လောက်ဖြည့်ဆည်းပေးနိုင်မလဲအဲ့ဒီပေါ်မှာပဲမူတည်တယ်လို့ကျွန်တော်အနေနဲ့မြင်ပါတယ်
ဟုတ်ကဲ့ပါရှင်အခုတော့ကျမတို့ပါဝင်ဆွေးနွေးမယ်ကျမတို့သောရရှင်လေးကိုကျမအလှည့်ပေးချင်ပါတယ်ဆရာဦးကျော်လင်းဝိုင်းရင်နိုင်ငံရေးသမားကြီးဆရာဦးကျော်လင်းကိုအလှည့်ပေးချင်ပါတယ်ရှင
်ဟုတ်ကဲ့ခင်ဗျခွေးမော်ရကျွန်တော်တို့ဒီဟာရဲ့အခြေခံကိုကျွန်တော်ဒီမကြမ်းကနေ့လာကြည့်တော့ set determination ဆိုတဲ့စကားလုံးကိုဒါတရစ်ချာတာကလည်းစားတယ်အဲ့ဒီနိုင်ငံရေးဝါဒကကျွန်တော်တို့ဒီနေ့ချာတာလည်းပါတယ်အဲ့ဒီ United Nations ချာတာမှာအဲ့တော့ဒီမှာကိုကျွန်တော်ကိုဗာဒီဂျီဆိုတဲ့ဒီအယူအဆတစ်ခုနဲ့ကျွန်တော်တို့ပြည်တော်စုစိတ်ကပြည်တော်စုစိတ်တယ်ဆိုတဲ့အယူအဆနှစ်ခုကြောင့်ကျွန်တော်တို့ဒိုရိတ်ချင်းညံ့ပြည်တော်စုရဲ့အကျိုးစီးပွားကိုလည်းမကြည့်လို့မရဘူး။ဒါဆိုပြည်တော်စုမှာသူကပါတီစီပန့်ဖြစ်တယ်။အဲဒီပါတီစီပန့်ကဒီနေရာပြည်တော်စုကလည်းတခါလေငါတို့လည်းဓာတ်မှုဖြစ်ကမဆိုကျေရှိပွင့်ဘူရီနဲ့အဲ့လိုသူကပြောမှဆိုတော့တမတော်ကလည်းလူကြီးရဲ့ရေတော့နဲ့တော့ပြောပါတော့တယ်ပြည်တော်စုရဲ့ဆိုတဲ့စနစ်ကြီးကိုမစင်းစားရင်တမတော်ကလည်းကျေနပ်မှာမဟုတ်ဘူး။ဒါကြောင့်မို့ကျွန်တော်ပြောနေတာကပြည်တော်စုစိတ်ဓာတ်နဲ့ဆက်ဒီတာမနေရှင်းကိုပြန်ချိန်ညှိလို့ကျွန်တော်တို့ရဲ့ဇာတ်တော်တွေကလည်းခေါ်ကြတဲ့အခါမှာဒီဒီနေ့တို့ကလည်းစဉ်းစားပြရမှာပဲ။ဆက်ပြီးတော့လည်းကျွန်တော်တို့ပြည်တော်စုကြီးတို့ကလည်းစဉ်းစားပြရမယ်။အဲ့ဒီပုံမှာအကျိုးစီးပွားတွေရဲ့အနေထားတော့ဒီလူတို့ပုံစံလေးတွေကြီးကြပြီးတော့ကျွန်တော်တို့စီဆိုတဲ့လူတူကြီးရဲ့ကိုယ်ကျွန်တော်ကိုဗန်နီဝင်ခွေးရေးကိုပြည်တော်လုံးပြည်တော်စုတစ်ခုလုံးရတဲ့အစီအစီဥတည်နိုင်ဒီနိုင်ငံတွေကသောရပမာဏနဲ့ကိုယ်ပြည်နယ်ဆိုတဲ့အဓိကမဟုတ်တော့ဘဲပြည်တော်စုကြီးရဲ့ပေါင်းစပ်ရေးတွေအကောင်းဆုံးဖြစ်သွားမယ
်။ဒီလိုဆောင်ရွက်နိုင်မဲ့အနေထားမျိုးများတွေ့ရပါပြီလားရှင့်။ဆရာဦးစီတူအောင်မြင့်ဆရာဘလို့များသုံးသပ်ချင်ပါလဲ။
ကျေးဒီလိုအနေထားမျိုးနဲ့ပတ်သက်ရင်တစ်ဖက်နဲ့တစ်ဖက်ဟိုပြောဆိုနေကြတဲ့ဟိုအတိတ်တွေမတူပါဘူးဥပမာကျွန်တော်နားလေတော့ဆိုရင်တော့အခုလောကကျွန်တော်တိုက်ပြီးမှာတွားနေတာကဒီမိုကရေစီစနစ်ကိုတွားနေတယ်နောက်ဖက်ဒရယ်စနစ်ကိုလည်းလက်ခံတယ်ဆိုပြီးတော့မှ NLD ကလည်းပြောနေတယ်တမတော်ကလည်းပြီးခဲ့တဲ့ကာလတည်းကပြောခဲ့တယ်အဲ့တော့သူတို့တွားကြည့်တဲ့ဖက်ဒရယ်စနစ်ဆိုတဲ့ဟာကသက်ဆိုင်ရာပြည်နယ်အပြီးပြီးကနေပြီးတော့မှသူ့ရဲ့ဆရာဇာတာခွင့်ဝေးခွင့်ကိုအချို့သားအလိုက်ဒါတွေရမယ်ပြီးရပြည်သူလူထုကရေးပောက်တင်လျှောက်လိုက်တဲ့လူတွေကအဲ့ဒီသက်ဆိုင်ရာအဲ့ဒီနယ်တွေမှာအုပ်ချုပ်ခွင့်ရမယ်ဒီဘောမျိုးတွေကိုဆိုလိုတာပါဒါပေမဲ့တစ်ဖက်မှာလက်ရက်ကြိုက်တိုက်ခိုက်နေတဲ့ဒီတိုင်းသားခေါင်းဆောင်ပေါ့နော်ကျွန်တော်တို့ဆိုရင်တစ်ခါလေကြိုက်ရင်ဒါစစ်ပြေလေးလည်းပြောလို့ရပါတယ်အဲ့တိုင်းသားစစ်ပြေလေးရဲ့လူလားချက်ကြတော့အဲ့ထက်အများကြီးပိုပါတယ်သူနားလေတာကဥမာပြည်ရေးဆိုရင်ဒါအချက်ပြည်နယ်ကိုဒါဒီဖက်ဒရယ်စနစ်အတိုင်းသွားမယ်ဆိုရင်ဒါ KIA အုပ်ချုပ်ရမလို့လို့ဒီပုံစံလေးတွေပြောတာလည်းရှိပါတယ်ဆိုတော့အဲ့လိုမျိုးပွာချက်တွေရှိတဲ့အခါကျတော့ဒီလိုခြေလျင်းရောက်ဖို့ဆိုရင်ကြားထဲမှာရှိတာနှိုင်းတာတွေတကယ်ကိုဒါလုံးဝအောင်မယ်လို့ကျွန်တော်ထင်ပါတယ်
ဟုတ်ကဲ့ရှင်ကျမအခုသောရရှင်တူဖြစ်တဲ့ဥအောင်သိန်းကိုအလှည့်ပေးခြင်းပါတယ်ရှင
်ဓမ္မကြီးရဲ့ရုပ်ရှင်ကိုတကယ်ဆက်ပြလာတဲ့ဖြစ်စဉ်ကိုအခုနိုင်ငံတော်တန်ဖိုးဆိုတဲ့ပုဂ္ဂိုလ်ကအဲ့ဘယ်သူကအရင်ဗာပေးမလဲဆိုတော့အေဒါအဲ့နာလက်ဆိုင်ပါလေသူကအခုဒီကျွန်တော်တို့ကအခုနိုင်ငံရေးသဘောတရားတိုက်ပွဲလည်းမဟုတ်ဘူးမိဘကတိုက်ပွဲနဲ့ကြားနေကြတယ်ပြစ်စာဖြစ်တယ်အရှင်ကြီးနိုင်ငံရေးအခြေအနေကမိဘကတိုက်ပွဲပေါ်မှာအရှင်ကလည်းပါကြောကျွန်တော်တို့ဒီလိုနဲ့သူတို့မျိုးရဲ့အရှိလေးအောက်ကိုကျွန်တော်ရောက်သွားတယ်။အဲတတန်နဲ့ပါပဲကျွန်တော်တို့လူကြီးနာကိုလည်းအာကျွန်တော်တို့ကမိဒီယာနဲ့ရရရရှိတဲ့ဒီလူတွေကအဲ့တော့ဒီမှာဒါဖြစ်လာမယ်ဆိုရင်ကျွန်တော်တို့ကဒီကာကြိတ်ကဒုတာဝန်ကြီးတမန်လက်ကဆောင်ကျန်ထားတယ်။အဲအင်ဂျီလက်မမထိုးတဲ့ဟာကိုကြာလက်မခံနိုင်လို့တက်တက်သားသားပြောထားတယ်။အဲ့တော့ဒီနိုင်ငံတော်အကြံပေးမှုကလည်းလက်မထိုးတဲ့အခက်ဖြစ်ပြီးလက်မမထိုးတဲ့ဖြစ်ပြီးလက်ဒီမှာဒီကိစ္စကိုဒါထုတ်ပေါ်ရမယ်ထုတ်ပေါ်ရမယ်ဆိုတဲ့အခါမှာကျွန်တော်ကဒီကိစ္စတွေကိုဘယ်သူမှချုံလို့မရဘူးဘာပြေးမလဲဆိုတဲ့ဟာကျွန်တော်လက်ချက်နဲ့ပြောကြောင်းဒီဒီဟာအဖြစ်ပေါ်လာတဲ့အခါမှာတပ်မတော်ကတကယ်လူရင်းလူရင်းလားလက်လက်ကန်တိုက်ပွဲကိုရှင်းရနေတဲ့ဟာလားတိုင်းကအဖွဲ့ကြီးတယ်လေဘယ်သူဟာတကယ်အစ်မမင်းရင်းလူရင်းလဲကြာဒီကအဖြစ်ပေါ်ဒါပါဖြစ်တယ်လို့ကျွန်တော်မြင်တယ်။
ဟုတ်ကဲ့ဥအောင်သိန်းကျေးဇူးတင်ပါတယ်ရှင်။အခုကျွန်မတစ်ဆက်ထဲမှာပဲကိုမင်းစီတန်းကိုအလှည့်ပေးခြင်းပါတယ်ရှင်
။ကျွန်တော်မြင်ရတော့လေဟိုမြန်မာပြည်ကကျွန်တော်မှန်တကယ်ငြင်းငြမ်းမှုဆိုရင်တော့ဒါမြန်မာတပ်မတော်တကူရဲ့မမီးပဲနေလေဒီတိုင်းသားတနကိုင်းနေနေတော့တကယ်ငြင်းငြမ်းလူချင်းလားဆိုတော့မေးဖို့လုံမယ်လို့ထင်နေကြ။မပါလို့ဆိုတော့အခုဆိုရင်ကျွန်တော်မြန်မာပြည်အရှိန်အောက်နေရာဆိုမှာတိုက်ပွဲဖြစ်နေတာကျွန်တော်ပြီးတော့တော့ဒီအစိုးရစစ်တပ်ကစပိုက်တယ်ဆိုတော့အနေငယ်လောက်ပဲဖြစ်နေ။တိုင်းသားတွေအနေနဲ့ဒါအစိုးရတကူတူတူဆိုင်အစားရတာဆိုတော့များနေတကယ်ငញ្ញိုင်းလို့ဒီနေဆိုလို့ရှိရင်မှန်တယ်ငញ្ញိုင်းလို့ဒီမှာဆိုတော့ဒီအဖွဲ့ကြီးအနေနဲ့ဒီလိုလုပ်ရတယ်လုပ်ပြမလို့ကြာအဲဒါအတောင်တရားမှန်တယ်ငញ្ញိုင်းရဖို့ဆိုရင်တော့ကျွန်တော်တို့ ဒီမြန်မာပြည်မှာရှိတဲ့တရားသုံးဖွဲ့တော့ဒါတနက်ကိုင်းနေနေတာအဓိကဒါတောင်းရှိရလို့ကျွန်တော်ပြောချင်တယ်ခင
်ဗျာဆရာဦးစီတောင်းမြင့်အနေနဲ့ဘယ်လိုများသုံးသပ်ချင်ပါလဲ
အဲ့ဒီဥစ္စာကကျွန်တော်တို့ဒီအမြဲတမ်းမိကုန်းထုတ်ရမယ့်ကိစ္စပဲမိကုန်းရေးကိုဘယ်သူကလိုလားသလဲပေါ့နော်အဲ့ကျွန်တော်တို့ဆိုရင်အမြဲတမ်းဥမာပေးတာတစ်ခုရှိပါတယ်ဒီမဟောတ္ထာဒီသာလူခံလို့ပါပဲအဲ့တော့မိကျင်ဆိုတဲ့ဥစ္စာကသူကတကယ်မိကျင်သိရှိပြီးဆိုရင်သူအလျှော့ပေးရတာပါပဲဒီတိုင်းပါပဲအခုဟိုပြည်နယ်တွေမှာတိုက်ပွဲတွေဖြစ်နေတယ်တိုက်ပွဲတွေဖြစ်နေတဲ့ဒီမှာဘယ်သူကများပို့ပြီးတော့မှဒီဟာကိုစာနာနိုင်မလဲပေါ့နော်တကယ်တိုင်းသားကြီးဒုက္ခအတိဒုက္ခရောက်နေရတယ်သားရီမတင်နိုင်ဘူးအခုဆိုရင်ဥမာကချင်ပြည်နယ်မှာဖြစ်ပေါ်နေတဲ့စစ်ပွဲတွေနဲ့ပတ်သက်ပြီးဆိုရင်အခုတချို့ဆိုရင်၄နှစ်၅နှစ်မြောက်ဒါနှစ်ပတ်လည်နေနေတာကိုသူတို့တွေလုံနေကြပြီဆိုတော့ဒီလိုဟာမျိုးတွေကိုဘသူကစပြီးတော့လုပ်ပေးမှလဲဆိုတဲ့ဥစ္စာကိုကျွန်တော်တို့အမြဲတမ်းဟိုကတုံ့နေပါတယ်တုံ့နေတော့ကျွန်တော်တို့တွေးတာတစ်ခုကတော့အခုလောလောဆယ်မှာဆိုရင်မြန်မာပြည်ထဲမှာပေါ့နော်ဒီတိုင်းပြည်လုံးနဲ့ပတ်သက်ရင်ဒီမြန်မာစစ်မတော်ကတော့ဒီလူလူတို့ကရွေးကောက်ခံရတဲ့အစိုးရတရက်ကိုသူကအပြစ်မှပြုလိုက်တဲ့အနေအထားကိုရောက်သွားပြီအဲ့သူ့ကိုဒီအစိုးရကစစ်မတော်ကိုလိုလိုဟိုဖိတ်ခိုင်းလို့ညွန်ကြားလို့မရသေးပေမဲ့လည်းဒီအစိုးရအဖွဲ့ကတိုင်းပြည်ကိုဒီမှာအုပ်ချုပ်တဲ့အနေအထားကိုရောက်သွားပြီဒါပေမဲ့ဒီတိုင်းသားနေနေမှာရှိနေတဲ့ပြည်နေနေမှာရှိနေတဲ့တိုင်းသားတဲ့ကိတက်ခွေတွေနဲ့ပတ်သက်လို့ကတော့ဒီနေသားလေးတွေမရှိသေးဘူးအဲ့တော့အခုလိုလောကျဲမှာဆိုရင်တိုင်းသားတွေဘက်ကကျွန်တော်လက်နက်ကင်တွေဘက်ကကျွန်တော်တို့ဆိုရင်အမေရိကန်စစ်သားတွေအချင်းတွေကပြောင်းနေပြီအရင်ကဟုတ်ပါလေစစ်အာဏာရှင်အစိုးရကိုဒါတိုက်ခိုက်တယ်ဘာညာဒါမှန်ပါလေအခုလိုလောကျဲဆိုရင်အန်ရီဆိုကပြက်လာပြီအဲ့တော့ပြက်လာပြီဆိုတဲ့အခါကျတော့ဒီဆိုရဒီမိုကရေစီကိုလိုလားတဲ့ဆိုရဖြစ်တယ်တိုင်းပြည်ကိုငြိမ်းချမ်းစေခြင်းနဲ့ဒီဆိုရနဲ့ကောင်းကောင်းမွန်မွန်စကားတွေပြောပြီးတော့မှတိုင်းပြည်ငြိမ်းချမ်းရေးကိုတည်ဆောက်ဖို့ကနမရှိဘူးလားဒီလိုကန်းကန်းတွေမရှိဘူးလားအဲ့ဒီအတွက်ကိုလက်လျောမှုတွေမရှိဘူးလားဒါမျိုးတွေမေးဖို့ထုတ်ပြန်ရှိရပါတယ်ကျွန်တော်ကပြောသွားတဲ့ပြည်သက်ပြောင်းရဲ့ဟိုပြောဆိုချက်တွေကိုကျွန်တော်အများကြီးကျွန်တော်လက်ခံပါတယ်ကျွန်တော်ကဖြစ်နေတဲ့ဒီမှာဟိုတက်မလို့ဘက်ကဒီပြောရသလိုပါပဲသူငြင်းငြင်းရေးစပြီးတော့လုပ်တဲ့အချိန်မှာတိုက်လာတဲ့တိုက်ပွဲတွေရှိတယ်တချို့ဆိုရင်လည်းဒီလိုလိုအချက်အလက်တွေကြောင့်သူတို့တိုက်ခိုက်ရပါတယ်သူကစပြီးတော့ဟိုလုပ်ကြမရှိပါဘူးဆိုတဲ့ဥစ္စာလည်းအများကြီးကလက်ခံလို့ရပါတယ်အဲ့တော့တိုက်ရတဲ့နေ့ကိုင်းတွေကတော့အများကြီးစဉ်းစားဖို့လိုပါပြီလောလောဆယ် LED အစိုးရပြက်လာတဲ့ဟာကိုလက်ခံသလားလက်ခံလို့ဆိုရင်ဒီနေ့ရုပ်ဘယ်လိုတည်ဆောက်မလဲအဲ့ဒါကြီးသူတို့လုပ်ဖို့လိုပြီးလို့ထင်ပါတယ
်ဆရာဦးထွန်းစော်တို့ဘက်ကရောခုနတော်ရချင်းတူထောက်ပြသွားသလိုဆရာဦးစီတူအောင်မြင့်ပြောသလိုငင်းချမ်းရေးကိုလိုချင်တဲ့စန္ဒပေါ့နော်အာတိတဘလောက်ရှိတယ်လို့ဆရာတို့ဟိုခိုင်ခိုင်မာမာပြောနိုင်ပါလဲရှင်
ဟုတ်ကဲ့ငင်းချမ်းရေးကိုလိုချင်လားမလိုချင်ဘူးလားဆိုတာကတော့ဒါမေးပြတော့မလိုတဲ့မေးခွန်းဖြစ်ပါတယ်ငင်းချမ်းရေးကတော့အချိန်တိုင်းမှာလိုနေတာပဲလူတိုင်းကလိုလားနေတာပါပဲဆိုငင်းချမ်းရေးကိုမလိုလားတဲ့လူဆိုတာမရှိပါဘူးဒါပေမဲ့ကျွန်တော်တို့တိုင်းရင်းသားတွေဘက်မှာလည်းပဲလိုလားပါတယ်လိုလားလို့လည်းပဲတောက်ချောက်ဒီလိုကျွန်တော်တို့ငင်းချမ်းဆွေးငင်းချမ်းရေးဆွေးနွေးမှုဖြစ်စဉ်တိုင်းကိုကြည့်လိုက်ပါနော်ကျွန်တော်တို့ပြီးခဲ့တဲ့ဦးသိန်းစိန်သူကလက်ထက်မှာပဲကြည့်ပါနော်မြေပြင်မှာထိုးစစ်ဆင်မှုတွေကအချိန်မှမရက်ခဲ့ဘူးကျွန်တော်တို့နှစ်နှစ်နီးပါးလောက်ဆွေးနွေးခဲ့တဲ့ NCCD နဲ့နိုင်ငံလုံးပြည်ခက်ရဲ့စီရင်အဘိုးတို့စာချုပ်ညှိနှိုင်းနေတဲ့ကာလမျိုးမှာညှိနှိုင်းဆွေးနွေးနေတဲ့တကိုင်တဲမှာပဲမြေပြင်မှာမြန်မာတပ်မတော်ကြီးကထိုးစစ်တွေကိုရရစက်လုပ်နေပါတယ်အဲ့ဒါကပဲကျွန်တော်တို့စစ်ဆေးညှိနှိုင်းမှုတွေဆွေးနွေးမှုတွေလုပ်ခဲ့ပါတယ်ဆွေးနွေးမှုကလည်းပဲမြန်မာပြည်အတွင်းမှာပဲလုပ်တာဖြစ်ပါတယ်မူလကတော့ကျွန်တော်တို့တိုင်းပြည်ရဲ့ပြည်ပမှာလုပ်ပါတယ်လုံခြုံမှုမရှိဘူးဆိုပြီးတော့ဒါပေမဲ့ကျွန်တော်တို့ငြိမ်းချမ်းရေးကိုလိုလားတဲ့တက်တည်ပြတဲ့အနေနဲ့ကျွန်တော်တို့ပြည်တွင်းမှာပဲတွားရောက်ပြီးတော့ဆွေးနွေးခဲ့ပါတယ်ဒါတွေကကျွန်တော်တို့စက်တင်ပြပြီးဖြစ်ပါတယ်အဲ့ဒါကြောင့်ငင်းချဲရေးကိုလိုချင်လားမလိုချင်ဘူးလားဆိုတော့မေးနေကြမလို့လည်းမေးခွန်းလို့ပဲကျွန်တော်အဲ့လိုဖြေချချင်ပါတယ
်ဆရာဦးစီသူအောင်မြင့်ရှင်ဒီတက်မတော်ဘက်ကဘာတွေအလျှော့ပေးဖို့လိုတယ်လို့ဆရာယူဆပါလဲရှင
်အဲဒါနဲ့ပတ်သက်ပြီးကျွန်တော်ဟိုပြောရရဲ့အဲ2020ဒီသမ္မတဦးသိန်းစိန်ကျက်လာတဲ့ကာလနဲ့ရှေ့ပိုင်းကာလကိုခွဲခြားပြီးတော့ဟိုပြောဖို့တော့လိုပါတယ်2020ရှေ့ပိုင်းမှာကျွန်တော်တို့စက်တန်နဲ့ညီကြတော့ကျွန်တော်တို့သမိုင်းကြီးလေ့လာကြတော့ဒီလိုမျိုးရင်းနဲ့ပတ်သက်ရဲ့ရှေ့အာဏာရှင်အဆက်ဆက်ကတတော်ကိုကိုသူတို့မလိုလားခဲ့ပါဘူးဒီလိုမျိုးရင်းရဖို့လည်းမလိုလားဘူးတိုင်းရင်းသားဓာတ်မီကြီးကိုလည်းမလိုလားဘူးအဲ့အဲ့ဒီငင်းငယ်ကြီးကိုလည်းလိုလားတဲ့အစိုးရကြီးမဟုတ်ခဲ့ပါဘူးဒီသမ္မတဦးသိန်းစိန်အစိုးရတက်လာတဲ့အခါကျတော့မှသူ့နဲ့အတူတူပေါ့နော်တက်မတော်ပါလိုက်ပါပြီးတော့ပြောင်းလဲခဲ့တယ်အဲ့သူတို့ကြီးကကျွန်တော်နားနေကြတော့ကတော့တတိုင်းပြည်ပြည်လုံးအဖြစ်ခတ်တကယ်ကိုရက်သေးခြင်းနဲ့တိုင်းပြည်ကိုဖွံ့ဖြိုးတိုးတက်ခြင်းနဲ့အဲ့ဒီမှာအစ်ချက်ငင်းငယ်ရခြင်းနဲ့ဆိုတာကျွန်တော်မြင်ရတယ်ဘာဘာရည်လဲဆိုတော့ကျွန်တော်အထောက်ထားမဲ့ပြောနေတာမဟုတ်ပါဘူး။ရှေ့ပိုင်းမှာဆိုရင်တိုင်းသားအဖွဲ့တွေကသူတို့ TV တွေ့ဆုံဆွေးနွေးဖို့ဆိုတဲ့ဥစ္စာကဒါအခုဒီမှာလက်နဲ့ကင်ရတဲ့ဒီလိုဘာလို့ကျွန်တော်တို့ကိုယ်နဲ့လက်နဲ့ကင်ပြီးတယ်။ဒါလွယ်တဲ့ကိစ္စမဟုတ်ဘူး။တောင်ပိုင်းအဖွဲ့နဲ့မြောက်ပိုင်းအဖွဲ့တွေဟိုဆက်တွေ့ဖို့ဆွေးနွေးဖို့ဆိုတဲ့ဥစ္စာကျွန်တော်ဖြစ်ခဲ့ပါတယ်။ဒါပေမဲ့သမရဦးသိန်းစိန်ရက်ထက်မှာ 年年里能给他家了你在那些年四个人也没有出现就各个都来留给你的来给他去留给你留给他去留给你去了他没有留给你干的不比的比如嘛那
အကုန်လုံးကိုလုပ်ပြီးတယ်အခုလုံးကိုလုပ်ပြီးတယ်ကျမတို့ရဲ့တရက်လီလာအချိန်ကပေးထားတဲ့အချိန်ကပြီသွားလို့ပါဆရာဦးစီတို့အောင်မြင်ရှင်ဒီမှာပဲရန်နာခွင့်ပြုပါဥဆောင်ဆွေးနွေးပေးခဲ့ကြသူတွေပါဝင်ဆွေးနွေးခဲ့ကြသူတွေအားလုံးကိုအထူးပဲကျေးဇူးတင်ပါတယ်ရှင်